ဒီကနေ့အောက်တိုဘာ15ရက်နေ့ကနေပြည်တော်ရွှေဆိုင်ဟိုတယ်မှာအစိုးရတပ်မတော် SC လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ထိပ်ပြီးအစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ် SC စာချုပ်ထဲမှာလက်နက်ကိုင်တိုင်းသားအဖွဲ့ကြီးအားလုံးမပါဝင်နိုင်သေးတဲ့ကိစ္စငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာရှေ့ဆက်မတိုးနိုင်အောင်ပိတ်ဆို့သလိုဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင် SC ထိုးထားတဲ့အဖွဲ့တွေတိုက်တွန်းတောင်းဆိုရာကနေပေါ်ပေါက်လာတဲ့အစည်းအဝေးကြီးဖြစ်ပါတယ်ဒီအစည်းအဝေးကြီးမှာဘက်သုံးဘက်လုံးကတကယ်အဆုံးဖြတ်ပေးနိုင်တဲ့ထိပ်ပြီးကောင်းဆောင်တွေစုံစုံညီတက်ရောက်ကြမှာမို့ပိတ်ဆို့နေတဲ့ပြဿနာကြီးတွေကိုမူအားဖြင့်ပြည်လဲအောင်ဖြေရှင်းပေးနိုင်လိမ့်မယ်လို့အများကယုံကြည်မျှော်လင့်ခဲ့ကြပါတယ်တကယ်ပဲဒီထိပ်ပြီးစီဝေးပွဲကြီးဟာအများကမျှော်လင့်ထားသလိုအောင်မြင်မှုတစုံတရာရတဲ့ဆွေးနွေးပွဲကြီးဖြစ်ခဲ့ပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်တင်ပြသွားပါမယ
်နေပြည်တော်ထိပ်ပြီးစီဝေးပွဲမတိုင်ခင်ဘက်သုံးဘက်ကညှိနှိုင်းမှုတွေကြိုတင်ဆွေးနွေးမှုလုပ်ခဲ့ကြပါတယ်ဆွေးနွေးသဘောတူညီချက်ရတာတွေကိုထိပ်တိအစည်းအဝေးကြရင်အတည်ပြုနိုင်မှုနဲ့တချို့မဆွေးနွေးနိုင်တာတွေကိုတော့ထိပ်တိအစည်းအဝေးမှာတင်ပြဆွေးနွေးစီဖို့ဖြစ်ပါတယ်။အစည်းအဝေးကို15ရက်နေ့မှာစတင်ပြီးငကုံမူလအစည်းအဝေးအရ16ရက်နဲ့18ရက်နေ့တွေမှာဆက်ပြီးကျင်းပသွားမယ်လို့ဆိုပါတယ်။15ရက်နေ့အစည်းအဝေးပွဲအဖွဲ့မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးနေအောင်လိုင်း NCA ထိုးထားတဲ့လက်နက်ကိုင်တိုင်းဒေသအဖွဲ့တွေကသာ KNU ကရင်အမျိုးသားအစည်းအဝေးဥက္ကဋ္ဌဖောမူတူစေဖို့လို့ကုန်းပြောပါတယ်။ကောင်းဆန်းစုကြည်ကတော့သူ့မိကုန်းတနီယာမှာသုံးပြချက်ချမှတ်နိုင်တဲ့ကောင်းဆောင်လေးကိုယ်တိုင်တက်ရောက်လာကြတဲ့ဒီကနေ့လိုအစည်းအဝေးမျိုးမှာမှတတိရှိရှိနဲ့သုံးပြချက်ချမှတ်နိုင်စွမ်းမရှိဘူးဆိုရင်ကျမတို့ရဲ့ပြည်သူတွေအပေါ်တာဝန်မကျေပွန်ရာရောက်သွားစေနိုင်တယ်ဆိုတာကိုလည်းသတိပြုကြဖို့လိုပါတယ်။စစ်မြေပြင်မှာအသက်ဆုံးကြီးတိုက်ခိုက်ဖို့တတိလိုသလိုကျမတို့နိုင်ငံအတွက်အရေးကြီးတဲ့နိုင်ငံရေးသုံးပြချက်တွေကိုချမှတ်ရမှာစိတ်ရင်းစေနာမှန်နဲ့သုံးပြနိုင်ဖို့လေတတိလိုအပ်ပါတယ်ဆိုပြီးဖြစ်ပါတယ်။တချို့အပါဝင်ထိပ်ပြီးကောင်းဆောင်တွေတတိရှိရှိသုံးဖြတ်ချက်ချကြဖို့လိုဆိုတာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မိန့်ခွန်းကတော့အတော်ရှည်များပါတယ်။တက်မတော်သမိုင်းကြောင်းဖွဲ့စည်းပုံအခြေခံဥပဒေအပေါ်ရပ်တည်မှုစတဲ့ခါတိုင်းသူပြောနေကြစကားတွေနောက်ကတော့ဘာမှပြဿနာမရှိပါဘူး။ပြဿနာရှိတာကတော့ NCA လက်မှတ်ထိုးထားတဲ့ငင်းငယ်ရေးဆွေးနွေးပွဲလည်းဖြစ်တဲ့ RCSS SSC အဖွဲ့ကဓာတ်ရိုက်နမိတ်တက်ရည်ညွှန်းပြီးတိုင်းပြည်ပြည်သည့်ဖြစ်တဲ့ရှောင်းချရဲ့စကားပြောတာကတော့ဆွေးနွေးပွဲကိုအခက်အခဲတွေ့စေပါတယ
်။တချို့က RCSS အဖွဲ့ကိုဥက္ကဋ္ဌအဖွဲ့ကနေတစ်ဆင့်ပေါက်ဖွာလာတဲ့အဖွဲ့ဖြစ်ပြောဆိုပြီး NCA စာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပြီးနိုင်ငံရေးလက်နက်အင်အားလူအရာတည်ဆောက်မှုသတ်မှတ်ပေးထားတဲ့နေမြေထက်အဆများစွာကျော်လွန်ပြီးနေမြေတည်ဆောက်မှုတွေပြုလုပ်နေလို့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခများဖြစ်ပေါ်နေရှိတာကိုတွေ့ရပါတယ်။ NCA ကိုတလွဲအသုံးချဖို့ပြောလိုပါတယ်။တလွဲသုံးချရဲ့တိုင်းသားပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့တပ်မတော်အနေနဲ့လက်ပိုက်ကြည့်နေတယ်မှာမဟုတ်ကြောင်းအသိပေးလိုပါတယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်။တချို့ရဲ့ပြောစကားဟာအခြားတနေရာမှာဆိုပြဿနာမရှိပေမဲ့ခုလိုထိပ်ပြီးကောင်းဆောင်နေစုံကြီးတဲ့တိုင်းပြည်လုံးကလည်းစောင့်ကြည့်နေကြတဲ့အခြေမျိုးမှာအခြားတစ်ဖက်မှာလည်းဒီဖွဲ့ရဲ့အချင်းချင်းကောင်းဆောင်နေအချင်းချင်းယုံကြည်မှုရှိရှိရင်းနှီးမှုရှိရှိအပေးယူအညီနဲ့လှုပ်ရမယ့်ပွဲမျိုးမှာပြောတာဖြစ်နေတော့ဆွေးနွေးပွဲကိုအနှုတ်လက္ခဏာပဲဆက်ရောက်စီပါတယ်
။ဆွေးနွေးပွဲမှာတက်မတော်ဘက်ကတောင်းဆိုချက်ကြောင့်ဒေါက်ဆန်းစစ်ကြီး၊ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌသောမူတူစီဖို၃ယောက်ထဲပါတဲ့တီးတန့်ဆွေးနွေးပွဲတစ်ခုတော့လုပ်နိုင်ခဲ့ပါတယ်။ဒါကလည်းတယောက်ရဲ့စိုးရိမ်ပူပန်မှုကိုအခြားတယောက်ကသိအောင်ပုံပွင့်ရင်းနဲ့ပြောဆိုတာလောက်ပါပဲဆိုပြီးဖရိုစောကွယ်ထူးဝင်းကနောက်ပိုင်းပြန်ပြောပြပါတယ်။15ရက်နေ့မနက်ပိုင်းမိကုံးလီပြောသုံးပွင့်ဆိုင်ဆွေးနွေးပွဲတစ်ခုလုပ်ပြီးညနေပိုင်းတကယ့်အစည်းအဝေးစတင်တဲ့အချိန်တက်မတော်ဘက်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရောဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းပါမတက်ပါဘူး။အလားတူ RCSS SSC ကောင်းဆောင်ဗိုလ်ချုပ်ကြီးရွက်စစ်လည်းမတက်ပါဘူး။ပြောရရင်အဲ့ဒီအချိန်ကစစည်းဝေးပွဲဟာအများမျှော်လင့်ထားသလိုအဆုံးဖြတ်ပေးနိုင်သူတွေရဲ့ထိပ်တီးစည်းဝေးပွဲမဆန်တော့ပါဘူး။နောက်နေ့16ရက်နေ့အစည်းအဝေးဆက်လုပ်တော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းပြန်ထိတ်တီးပြီးအားလုံးတက်ပါတယ်။ဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းတက်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့နှစ်စဉ်ကျင်းပနေကြအင်းလေးဖောင်တော်ဦးဖျားပွဲတွားတက်တာတွေ့ကြရပါတယ်။အစည်းအဝေးကိုလည်းငကူကအနည်းဆုံး16နဲ့18ရက်ဆက်လုပ်မယ်လို့မှန်းထားကြပြီနဲ့အဲ့ဒီနေ့မှာပဲအဆုံးသတ်လိုက်ကြပါတယ်။ဆွေးနွေးပွဲအပြီးတင်းစားရှင်းလင်းပွဲမှာဆွေးနွေးပွဲအောင်မြင်တဲ့ရှေ့ကိုဆက်သွားကြမယ်စတဲ့ကောင်းမွန်တဲ့စကားတွေပြောကြတဲ့နည်းတကယ်လေးလာကြည့်တဲ့အခါမျှော်မှန်းသလောက်ခီးမပေါက်တာမြင်ရပါတယ်။ထိတ်တိစီဝင်းစကင်ကြိုတင်ညှိနှိုင်းခဲ့ပြီးဖြစ်တဲ့တိတ်ကြီးအရင်ကြီးတဲ့အချက်၅ချက်လောက်သဘောတူညီမှုရပြီးတကယ်ကိုတစ်ဆုနေတဲ့ပြဿနာဖြစ်နေတဲ့ခွဲမထွက်ရစာသားထည့်သွင်းမှုကိစ္စတခုတည်းသောတက်မတော်ထားရှိရေးကိစ္စနှစ်ချက်စလုံး တကြရဲ့အဖြေမရခဲ့ကြပါဘူးထိတ်တိစီဝေးပွဲအပြီးနောက်ပိုင်းထုတ်ပြန်တဲ့ KNU ဖွဲ့ရဲ့ကြေညာချက်မှာတက်မတော်ဘက်ကခွဲမထွက်ရစာသားထည့်သွင်းဖို့ကိစ္စသဘောတူညီမှုမရရင်ကိုပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာကိုပိုင်အုပ်ချုပ်ရေးဆိုင်ရာအချက်အလက်တွေကိုမဆွေးနွေးဘူးဆိုတဲ့ package သဘောထားတဲ့ညီတူသူတို့အနေနဲ့လည်းတက်မတော်တစ်ခုတည်းထားရှိရေးဆိုတာကိုလည်း NCA တွင်ဖော်ပြထားပြီးတိုင်းရင်းသားလူမျိုးပေါင်းစုံပါဝင်သောတီထောင်စုတက်မတော်ဆိုင်ရာကိစ္စတို့ကိုတပေါင်းတည်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးဆိုပြီး package သဘောကောင်ဆွဲလာတာသိကြရပါတယ်
။ထိပ်ပြီးဆွေးနွေးပွဲရလအားလုံးကိုချုပ်ကြည့်လိုက်ရင်တကယ်ထိပ်ပြီးဆွေးနွေးပွဲပြည်ပြည်ပြည်ပြည်မဖြစ်ရောက်ခဲ့ပါဘူး။ဒီလိုထိပ်ပြီးဆွေးနွေးပွဲပြည်ပြည်ပြည်ပြည်မဖြစ်ခဲ့တဲ့နောက်ဆက်တွဲအနေနဲ့တကယ်အရေးကြီးတဲ့ပိတ်ဆို့နေတဲ့ပြဿနာတွေကိုလည်းမူအားဖြစ်တော်ကြည့်နိုင်လို့မရနိုင်ခဲ့ပါဘူး။ဆက်ပြီးဆွေးနွေးရမယ်ဆိုတဲ့သဘောတူညီချက်လောက်ကိုပဲအောင်မြင်မှုလို့မှတ်ယူမယ်ဆိုမှသာအောင်မြင်မှုရတယ်လို့ပြောနိုင်မှာဖြစ်ပါကြောင်းသိပြလိုက်ရပါတယ်။